ာနိုင်ငံမှာမျိုးသမီးအများစုအားထားရတဲ့လူကတော့အထည်ချုပ်ပါပြီးခဲ့တဲ့9နှစ်အတွင်းမြန်မာနိုင်ငံမှာအထည်ချုပ်လုပ်ငန်းတွေများပြားလာခဲ့ပြီးအမျိုးသမီးတွေအတွက်လည်းလုပ်ကိုင်ခွင့်လန်းတွေအများကြီးရလာခဲ့ပါတယ်။ကျန်းကျင်မှုအတော်သင့်ရှိရင်လုပ်လို့ရနိုင်တဲ့ဒီလုပ်ငန်းဟာအိန္ဒိယဘင်္ဂလားဒေ့ရှ်နိုင်ငံမှာတစ်နှစ်ကိုပို့ကုန်ပမာဏဒေါ်လာဘီလီယံ30ရှိတဲ့အထူးလုပ်ငန်းတစ်ခုဖြစ်ပါတယ်။မြန်မာပြည်မှာဆိုရင်လည်းအခြေအနေပေးရင်အခုထက်အများကြီးကျေပြန့်လာမဲ့ကဏ္ဍလည်းဖြစ်ပါတယ်။အဲ့ဒီလုပ်ငန်းမှာအလုပ်သမားခေါင်းဆောင်အဖြစ်ပါဝင်ဖြတ်သန်းနေသူတူကတော့မဝဝခိုင်ပါ။သူကမန္တလေးတိုင်းမိထီလာခရိုင်တာစီမြို့နယ်ကနေရန်ကုန်မှာလာရောက်အလုပ်လုပ်ကြနေတာပါ။မော
ကအကြီးဆုံးတော့အမေဒီနယ်ကနေပြီးတော့မိသားစုရုံးချင်နေရတဲ့ချိန်မျိုးဆိုတော့ဒီနေ့ကျမရဲ့မောင်နေနဲ့ညီမတွေကအတော်လေးနဲ့ကြွားပြီးတော့ငွေရအောင်ပေါ့နော်။ရန်ကုန်မှာပြုတ်ပြီးတော့ဒီမျိုးလုပ်ဆိုင်တာလေး။ကျမရဲ့ညီမကအိမ်တော်ချသွားတဲ့အတွက်မောင်နေကိုအဆင်ပြေအောင်ဆိုပြီးတော့မိဘတွေကနေပြီးတော့ကျမကိုရန်ကုန်လွှတ်လိုက်တယ်။ရန်ကုန်မှာအလုပ်တစ်ခုရှာပြီးထုတ်ပေါ့။ကျမကတော့ကျမနည်းနဲ့နားလိုက်တာဆိုတော့အလုပ်ကတော့ဘွေးရမခေါ်တဲ့လူတွေဖြစ်နေတော့လှုပ်ရှားရတာပဲကျမအဆင်မပြေဘူးရှင်တမွာလောက်တလားလောက်တောင်ကြာနေတယ်ဆိုတော့ကိုကြီးကတော့မယ်ဆိုတော့တော်လို့ပဲလှုပ်တတ်တယ်ဒီမျိုးကအလုပ်တွေတော့မလှုပ်တတ်ကြနဲ့ဆက်ထုတ်တင်တယ်ဆက်ထုတ်တင်တော့လေကျမမတက်ဘူးတင်းတင်းကြည့်ရင်မတက်တော့ဟိုအလုပ်ရှင်ကြီးကမခေါ်ဘူးပေါ့နော်နင်းလာတော့ကြုံသိအောင်တော့နင်းတတ်တယ်ကျမအဲ့ကနေချစ်ပြီးနဲ့ဝင်လိုက်တယ်အဲ့ဆက်ရုံနဲ့ကျမညီမကအရင်အိတ်ဆက်ရုံကိုရောက်နေတာဆိုတော့ဒီစီနဲ့ဒီနဲ့နှစ်ညီမနှစ်ယောက်အတူတူပြန်ဝင်လိုက်တယ
်ပထမနှစ်တက္ကသိုလ်ပညာရပ်ကိုဆွတ်လွတ်ပြီးရန်ကုန်မှာအလုပ်လာလုပ်တဲ့မဝဝခိုင်ဟာလုပ်ငန်းတွေမှာတခြားအခက်အခဲတွေမကြုံရပေမဲ့ဆက်ရုံပိတ်ပြီးတခြားဆက်ရုံကိုပြောင်းခိုင်းတဲ့အခါမှာတော့အလုပ်ရှင်နဲ့အလုပ်သမားတွေပြဿနာဖြစ်ခဲ့တာမှပါဝင်ခဲ့ပါတယ်
။ကျမလုပ်လာတာဆိုရင်အလုပ်၃နှစ်ကျော်သွားပြီပေါ့နော်။တော်မိတော်သွားတဲ့အခါမှာသူတို့ကစက်ရုံကိုရောင်းပြလိုက်တယ်ဒီလိုပါ။တုံတုံမကစက်ရုံရောင်းပြပြီးတော့ဇုံလေးကိုကျမတို့ကိုလိုက်ဆိုင်နေ။ကျမတို့ကဒီဟာကအဆင်မပြေဘူးပေါ့နော်။ဇုံလေးကငွေလေးကမှသူ့ကိုအရင်10နှစ်15နှစ်လောက်နေရာမှာရှိလာမလို့အဲ့ဒီစက်ရုံကိုမလုပ်ရှင်လို့စက်ရုံမှာပဲလုပ်တာပေါ့။ဟိုဘက်ဆိုရင်တော့ကျမတို့ကမလိုက်နိုင်ဘူး။မလိုက်နိုင်တဲ့အတွက်ကျမတို့ကိုလုတ်တက်လိုက်နေတာကြီးဖြစ်ပြီးခဲ့ပေါ့နော်။ကျမတို့တခြားစက်ရုံတွေပဲလုပ်မယ်ဆိုပြီးတော့ဒီလိုစက်ရုံရောင်းမယ်လို့ကျမတို့ကပြောတော့မှရှိသေးတယ်ကျမတို့ကနေပြီးတော့အလားဆရဲ့အလားရရဲ့အလားညရဲ့ဂျုံကြီးမှန်တယ်များကျမတို့ကအကြောင်းကြားလိုက်တယ်ပေါ့နော်အကြောင်းကြားလိုက်တော့ဂျုံကလူကြီးတွေကကျမတို့ကိုလာပြီးတော့ပြောတယ်မလိုက်သွားတဲ့လူတွေကိုလည်းညနာကြီးတို့အပေါ်ရကြည့်ရမယ်ပေါ့စက်ရုံကအဲ့လိုပြောလာရင်ညနေကြီးဆိုတော့လာပြီးတော့ဆရဲ့ကြီးတာတက်သွားတယ်စက်ရုံကြောင်းရွှေ့ခြင်းကိုမလိုက်နိုင်တဲ့သူများမိမိသဘောပြီးမိမိနှုတ်ထွက်လို့ဒါညနာကြီးမှမပေးပါဘူးဆိုပြီးတော့ကျမတို့ကိုလာပြီးတော့ပြောတယ်ဆရဲ့ကြီးလာကြက်လိုက်တော့ကျမတို့ကနောက်မိတော့တော့ကျုံးမျိုးပြောတယ်ပေါ့နော်။ဒါမိမကြီးမှမပြီးဘူးပေါ့နော်။ဒီဆောင်ရွက်ကိုအခုလို့ဘယ်လိုလုပ်ပြီးမှလဲ။အကြောင်းကြားလိုက်တော့ညနေနဲ့စေတနာဖြစ်လာမှတဲ့သူတို့ရှင်းပြီးနေတဲ့အခုမချွေသေးဘူးမလားတဲ့လုပ်ဖို့ပဲဆက်လုပ်နေတာတဲ့။တမီးတို့ကအဲ့လိုမျိုးပြောတော့တမီးတို့ကအလုပ်ကိုဆက်လုပ်နေတယ်အပြင်မဆက်ဘဲနဲ့ပေါ့နော်။အဲဆက်ရုံကသူတို့ချွေရောမယ်ဆက်ပစ္စည်းတွေပါတတိပြီးချွေနေ။ချွေတဲ့အခါကျတော့တမီးကားောင်နေမယ်ကျမတို့ပြပေါင်းစက်ပဲနဲ့ခုနှစ်ရက်ကြာသွားတယ်ဆိုတာ။အဲ့ဒီခါကြီးလည်းမိမကြီးမရဘူး။ဈာကလာကြီးလည်းမရဘူး။
အဲ့ဒီလှုပ်ရှင်အလုပ်သမားပြဿနာချာမှာသူဥဆောင်ပြီးပါဝင်ဖြစ်ခဲ့တာကိုလည်းအခုလိုပြောပြပါရယ်
။တမီးတို့အလုပ်သမားတွေကပေါ့နော်ဖြည့်ဆက်ပြီးတော့လှုပ်ပေါ့နော်။ကျွန်တော်တူတဲ့ကိုယ်စားလှယ်လွှဲလိုက်တာ52ဦးရေကိုစားရမှုရှင်းမှုရာစီရောတမီးတို့ကိုယ်စားလွှဲလွှဲပြီးပြလိုက်တာ။ဒီလိုမျိုးက3လကြီးကြာသွားလိုက်တော့တမီးတို့အဲ့ုံကြီးကလည်းဟိုဘက်ကဆန်လေးကော်ဖီကဝင်လိုက်တော့တမီးတို့အပြင်ထွက်ခိုင်းပြတာ။အဲ့ုံအရင်ထဲမှာမိုးတော့ပဲနဲ့အပြင်မှာဆိုတော့အပြင်မှာနေလို့တမီးကစိုးရိမ်တာပေါ့နော်။တခါမှလည်းအဲ့လိုမျိုးမဖြစ်ဘူးလေ။ဟိုရမ်းလဲချက်တယ်လေအပြင်မှာလည်းမမြင်ဘူးအဲ့ဒီစရရောဖြစ်တာဆိုတော့ဟိုကအဲ့တုန်းကဥပဒေကလည်းတိတ်နားမလဲတော့မကျွမ်းကျင်တော့လေကြောက်ပြီးတော့ကိုယ့်အလုပ်သမားကြီးလေရေကူမိုးရွာကြီးလေနေရတာနေရမဲ့ဒုက္ခကြီးကိုလေကိုကကောင်းကောင်းကြီးနဲ့မကြည့်ရဘူးဒီကိစ္စကဥပဒေတိုင်းဖြေရှင်းနိုင်တယ်ဆိုလို့ရှိရင်အဆင်ပြေတယ်ပေါ့နော်အဲ့ဟာနဲ့တမီးတို့အပြင်မှာထွက်ပြီးတရက်နှစ်ရက်လောက်နေပြီးတော့အပြင်မှာတော့ဒီလိုကြီးဒုက္ခမခံတော့ဘူးနဲ့တို့ကြောက်ဆက်ပြီးတော့တက်မယ်ပေါ့နော်အဲ့ဒီကိစ္စနဲ့ပတ်သက်ပြီးတော့အမှားပဲတာဝန်ရှိနေ52ဦးရဲ့ကိုစားအမတယောက်တည်းကိုစလဲအနေနဲ့ကောင်းကြီးရုံးကြီးကိုဆက်တယ်လို့ဆိုပြီးတော့
လုံသမားတွေရဲ့နိနာမှုတွေအတွက်တိုက်ပွဲဝင်ခဲ့တဲ့သူကိုတခြားအလုပ်ရှင်တွေကလည်းလက်မခံခဲ့ပါဘူး
။ကောင်းကြီးကိုဆက်တယ်နဲ့တမီးကဆန္ဒကြီးမှအလုပ်ဝင်လုပ်လိုက်တယ်။နောက်တော့စာဝတ်ကြီးကအဆင်မပြေတော့ဘူးလေ။အင်းကြီးကိုပုံနေရတဲ့ဟာနဲ့ဆိုအမီးကတော့စာဝတ်ကြီးအဆင်မပြေတော့တခြားအလုပ်မှာဝင်လို့တော့ရုံးသိန်းကြီးကခဏခဏခေါ်တယ်လေ။ ီအမှုနဲ့ပတ်သက်ပြီးတော့ရုံးမင်းကြီးခေါ်တော့ရက်တရားပြတ်တယ်။စက်ရုံကြီးတယုံကြီးကတခြားစက်ရုံတွေကလို့ခေါ်တဲ့ဟာမယ်။တော့အရင်မှရက်ပြတ်လို့ရှင်သူကမကြိုက်တော့ဘူး။မကြိုက်တော့ဂိတ်တက်နဲ့ထွက်တဲ့ဟာကိုဂိတ်တက်လည်းသူကပြေးမဆုံး။ငါကတော့အာကျမကယုံကြည်ပေါ့နော်ဒါကဟိုပလဲကိစ္စကြောင့်ရှိတဲ့ကိစ္စနဲ့ယုံကြည်မှုကျမကလည်းကျမကောင်းဆောင်မှုလို့ကျမမန်နေဂျာကိုပုံမှန်နေနေပြောလိုက်ရတယ်။ဒီပါရီမန်နေဂျာလေးကျမကပုံမှန်နေနေပြောလိုက်တော့ဟိုမှာယုံကြည်ဆိုတော့သူကလှစ်တော်လှစ်တယ်။နောက်ကျတော့သူကတဖြည်းဖြည်းနဲ့ထုတ်ချင်တော့လေအပြစ်ဒီအမျိုးမျိုးချာအဲ့လိုမျိုးပလဲကအလို့ကျမကောင်းဆောင်မှုလို့အလို့ကနေထုတ်တယ်
ဒီလိုအခြေအနေတွေကြုံနေရပေမဲ့သူဇွဲမလျှော့ခဲ့ပဲသူတို့အလုပ်သမားတွေရေးအတွက်အလုပ်သမားတွေရဲ့နှစ်နာမှုတွေအတွက်ဆက်လက်ပြီးလှုပ်ရှားနေတာတွေလည်းပြောပြပါရယ
်ခုံသမားရဲ့အဆုံးဖြတ်ချက်ကိုပယ်ချရောခုံကောင်ကြီးကနေပြီးတော့အလုပ်ရှင်နဲ့အလုပ်သမားပြန်ကြီးရမယ်ဆိုပြီးတော့ပြန်ကြီးခိုင်းပြီးတော့အလုပ်ရှင်ကအဲ့ဒီအမိန့်ကိုမနာခံဘူးဆိုဂျန်ဝေးချေသိမ်းရေးလိုက်သွားတယ်ညီမတို့ပြည်နှင်းနာကြီးကဘာမှမရလာဘူးဒီကိစ္စနဲ့ပတ်သက်အလုပ်သမားကြီးကကော်မတီကိုညီမတို့နေပြီးတော့ဥစားတင်တယ်ပေါ့အလုပ်သမားကိုပဲကြံရိုက်တဲ့ဟာပဲကညီမကြီးကပေါ့ဒီမှာရလုံမှုနဲ့ဆိုတော့ပြန်ပြီးတရားဆွေးရမှာဆိုတော့ကျွန်တော်တို့စုစုပေါင်းငွေအမောက်ထွက်လိုက်တာက300ကျော်နေတယ်။ခရိုင်ရုံးတက်ရမှာဆိုရှင်ခွန်ဆောင်ရမှာနဲ့ပါနေဆိုတော့အလုပ်သမားကြီးကမတက်နိုင်လို့တစ်နှစ်တောင်ပြည်သွားပြီ။အဲ့ဒါအဆင်မပြေဘူးဖြစ်နေတယ်
။ခိုင်တရားဆက်မှုဆုံးပလဲထေကျုံဆေယုံကအလုပ်သမားကောင်းဆောင်မဟုတ်ဘွားခိုင်ရဲ့အတွေ့အကြုံတွေနဲ့ဘဝပြတ်တမ်းမှုတွေကိုကြားခဲ့ရတာပါရှင်။နားဆင်တဲ့အတွက်လည်းကျေးဇူးတင်ပါတယ်။